ချင်းမီနယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ထွက်ပြေးတိတ်ရှောင်နေသူ300ကျော်ရှိကြောင်းဒေသခံတွေနဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါတယ်ဒီတိုက်ပွဲဟာအင်္ဂါနေ့မနက်ကစတင်ခဲ့တာဖြစ်ပြီးတော့ဒီကနေ့မှာတော့ညီသက်နေပြီးမဲ့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်တာကြောင့်ရွာသားတွေဟာနေရမပြောင်းနိုင်သေးတာဖြစ်ကြောင်းသုံးသပ်ကြပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစောကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအခြေပြုနေတဲ့ TNLA ခေါ်တန်းပလောင်တပ်ဖွဲ့ကိုတမ်ရော်ကအင်္ဂါနေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးတနေ့လုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နောက်ကုန်းစာနဲ့အနီးနားရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းရှောင်ခဲ့ကြတာပါလက်ရှိကုန်းစာရွာကတင်းရှောင်သူတွေဟာမန်တုံရွာမှာခိုးလုံနေကြကြောင်းဒေသခံရွာသားတဦးကပြောပါတယ်
အခုမန္တုံဖုံးကျောင်းမှာစုနေလက်ရှိဈေးက140နဲ့အုပ်ဖြစ်နေလက်နဲ့ကြီးရရွာဘေးကသူကဒီတလုံးတော့ထိတာသူတော့ပြေးဆောင်နေရတယ်ဆရာအစားတော့ကျတော့အဆင်ပြေပဲဆရာဒါပေမဲ့အိတ်ဖို့ပညာတော့အဆောင်တော့ကျတော့အဆင်မပြေဘူးပြိတ်တဲ့ချိန်ကျတော့ရွာမှာအမိတ်ဆွေဆွေမျိုးတို့ညီမတွေခွဲပြီးတော့ထားပေးလိုက်တယ်ဆရာ
စစ်ကြောင်ပြည်သူတွေကိုကုတ်ခိုင်နဲ့လာရှိုးမျိုးကလူမှုအသင်းဖွဲ့တွေကလာရောက်ကူညီထောက်ပံ့တာတွေရှိကြောင်းလည်းပြောပါတယ်။ကုတ်ခိုင်မျိုးအရေးပေါ်ကူညီရေးကွန်ရက်ကတာဝန်ရှိသူတဦးကတော့အခြားရွာတွေကတိတ်ဆောင်သူတွေနဲ့ဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။နမ်မွန်လော့မွန်အိုက်ကရွာသားတွေကပါကျူဆိုတဲ့ရွာမှာစိုက်ချက်ကြောင့်မှရှိမယ်။အခြားတော့150လောက်ရှိတယ်လို့ပြောတယ်အခုလောလောဆယ်ကတော့မင်းကြီးကနေကင်းပိုင်းရရင်တော့ဒီဘက်ကိုကတော့အတန်ပလန်ကဘာမှမကြတော့ဘူးဒါပေမဲ့ဒါပေမဲ့စောက်ကြည့်တဲ့နေသားပေါ့နည်းနည်းဟိုဟာအကြံဝါလို့ရှိရင်တော့ပြန်ရမှာ
ပေါ့ TNL ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့တော့ဘာမှထူးခြားမှုမရှိပါဘူးတပွဲကတော့အဲအဲတကယ်မင်းကပြည့်ပြည့်စမမင်းကတော့မရှိတော့ဘူး
ဒီလ73ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုံခွင့်ရဒေသနမ်ဆန်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဟူချောင်းကြီးရွာနဲ့အနီးနားကဒေသခံ2000လောက်ဟာနမ်ဆန်မြို့ပေါ်ကိုတိမ်းရှောင်ခဲ့ရပါတယ်။အခုအခါမှာတော့အခြေအနေငြိမ်သက်သွားတာကြောင့်နေရာရင်းကိုပြန်သွားပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းက TNLA အပါအဝင်မဟာမိတ်၄ဘွဲ့ဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုကြီးအတွက်ဆွေးနွေးနေကြပေမဲ့လော်လော့ဆယ်အထိမှာတော့ TNLA နဲ့တက်မတော်အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်